ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်အတွင်းကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းဆုံးဖြတ်ပြီးအခုနောက်ဆုံးကွပ်မြက်လိုက်တဲ့အစ္စလမ်ဝါဒီခေါင်းဆောင်ကိုထောက်ခံသူတွေတောက်ကြနေကဆန္ဒပြကြရမှာနေအိမ်နေဈေးဆိုင်တွေကိုလည်းမီးရှို့ခဲ့ကြပါတယ်။နောက်ဆုံးအချိန်ကြာမှယူကန်တင်သွင်းခဲ့တာကိုတရားရုံးချုပ်ကပယ်ချခဲ့ပြီးနောက်မှာပဲအဗ်ဒူကတားမိုလာကိုကြာသပတေးနေ့နောက်ပိုင်းမှာကျူးပေးကွပ်မြက်ခဲ့တာပါ။တည်ရန်ပေးပြီးတိတ်မကြခင်မှာပဲမိရှုမှုတွေရဲနဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပွားတာတွေကြောင့်လူ၃ဦးထက်မနည်းသေဆုံးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြကြပါတယ်။တိုက်ခိုက်မှုအများစုကတော့အာနာယပါတီကိုထောက်ခံသူတွေနဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာကိုအားပေးပြီးကွမျက်စီရင်နဲ့ဆုံးဖြတ်ချက်ကိုထောက်ခံသူလူနည်းစုဟိန်းသူတွေကိုပြစ်မှတ်ထားခံခဲ့ရတာဖြစ်ပါတယ်။ဒကာမျိုးက VOA သတင်းတော့ကတော့အခြေအနေတွေတင်းမာနေတဲ့အတွက်မနေ့ကတည်းကလုံခြုံရေးတွေအားတိုးမြင့်ချထားတဲ့အကြောင်းပြောပါရယ်။ကွမြတ်ခံခဲ့ရသူမိုလာရဲ့ Jamaat e Islami ပါတီကတော့တနင်္ဂနွေနေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲတွေပြုလုပ်သွားဖို့စော်ထားပါရယ်။မိုလာဟာ1981ခုနှစ်ကဘင်္ဂလားဒေ့ရှ်လွတ်လပ်ရေးအတွက်ပါကစ္စတန်နဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းစစ်ရာဇဝတ်မှုတွေကျူးလွန်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်စီရင်ခံခဲ့ရတာဖြစ်ပါရယ်။သူကွမြတ်ခံခဲ့ရတဲ့အတွက်ရှိလာတဲ့ကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမတိုင်မီသူထက်တန်ယူနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်လာမှာကိုလည်းအကဲခတ်တွေကအစိုးရမကင်းဖြစ်နေကြပါတယ်ခင်ဗျာ။